ကမ္ဘာနိုင်ငံပေါင်း80ခုမှာ monkey pox လို့ခေါ်တဲ့မြောက်ကျောက်ရောဂါကူးစက်ခံရသူ 18,000 ကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Ghebreyesus ကပုထုနေမှာပြောပါတယ်။ COVID-19 ကရောဂါနဲ့ပတ်သက်ပြီးတော့ပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောဆိုသွားတာပါ။မြောက်ကျောက်ယောဂါခံစားရသူ10ရာခိုင်နှုန်းဆေးရုံသက်ကုသမှုခံယူနေရပြီးဒီယောဂါနဲ့သေဆုံးသူက9ဦးရှိတယ်လို့လည်း Mr. Ghebreyesus ကပြောပါတယ်။နိုင်ငံတွေလူမှုအတိုင်းအဝိုင်းတွေအနေနဲ့မြောက်ကျောက်ယောဂါကိုမပေါ်ဆပဲအလေးနဲ့ထားကြမယ်ဆိုရင်တော့ယောဂါကူးစက်မှုထိန်းချုပ်နိုင်မယ်လို့လည်းပြောပါတယ်။လက်သလုံးမှာတော့မြောက်ကျောက်ယောဂါကူးစက်ခံရသူ68ရာခိုင်နှုန်းကအမျိုးသားအချင်းချင်းဆုံမဲ့သူတွေဖြစ်ပါတယ်။WHO အကြီးအကဲရဲ့အကြံပြုချက်ထဲမှာတော့လိင်မှုကိစ္စအတွက်အဖော်ရှာတာရှော့ဖို့လဲပါဝင်တယ်လို့လိင်လူချင်းစုံမဲ့တဲ့သူတွေအပေါ်ခွဲခြားဆက်ဆံတာမျိုးမလုပ်ဖို့အလွန်ရေးကြီးတယ်လို့လည်းပြောဆိုသွားပါတယ်ခွဲခြားဆက်ဆံတာနဲ့အမုံတရားတွေဟာကူးစက်ရောဂါတွေလိုပဲအန္တရာယ်ကြီးနိုင်တယ်လို့လည်း Mr. Ghebreyesus ကပြောဆိုသွားပါတယ်မြောက်ကျောက်ရောဂါကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ် WHO ကပြခဲ့တဲ့တပတ်မှာကြေညာခဲ့တာပါဒီယောဂါဟာလိင်ဆက်ဆံတာနှမ်းရှုပ်တာပွေဖက်တာနဲ့ယောဂါပိုကတ်နေတဲ့အဝတ်အစားတပည့်နဲ့အိယာခင်တွေကနေကူးစက်ပါတယ်။ပိုကူးစက်ခရနိုင်ခြင်းများတဲ့လူအုပ်စုတွေကိုပြစ်မှတ်ထားပြီးတော့ကာကွယ်ဆေးထိုးပေးဖို့လဲ WHO ကအကြံပြုထားပါတယ်။အဲ့ဒီအထက်မှာကျမကြီးဝန်ထမ်းတွေဓာတ်ခွဲခန်းဝန်ထမ်းတွေနဲ့လိင်ဆက်ဆံဖော်များသူတွေပါဝင်ပါတယ်။လက်ရှိမှာတော့လူအများအပြားကိုကာကွယ်ဆေးထိုးပေးဖို့မလိုသေးဘူးလို့လဲ WHO ကပြောပါတယ်။